Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်ဩဂုတ်လ29ရက်တောက်ကြံနေမနက်ဖက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးပြပါ။အခုနံနက်ခင်းမှာကြားရမယ့်နိုင်ငံတကာသတင်းတွေမှာဆိုရင်တော့ရုရှားရဲ့ကြက်ကမှုပေးထားတဲ့ယူကရိန်းနိုင်ငံအတွင်းကအကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကစစ်ရေးအရရေးယူဆောင်ရွက်ဖို့မရှိဘူးလို့သမ္မတဥပမာကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်40ကျော်ဟာအစ္စရေးနဲ့ Syria နေဆက်မှာလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးသွားတာကိုခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားနိုင်ငံနဲ့ပိုမိုတိုးတက်ကောင်းမွန်တဲ့ဆက်ဆံရေးလုပ်ဖို့ဆန္ဒရှိတယ်လို့အမေရိကန်တန်ပန်းသူဦးကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုဇော်ဝင်းလှန်နဲ့တူကြီးညာပေးပါပါခင်ဗျာ။
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာသတင်းဆောင်မတွေထဲမှာတော့ American Company တခုကယင်းနှီးမြှုပ်နှံမှုဖြစ်တဲ့နေအောင်ကြီး3လျှက်စစ်ထုတ်တဲ့ဆက်ယုံစောက်တဲ့နေရာမှာအစိုးရအနေနဲ့ပွင့်လင်းမြင်သာရှိတဲ့နယ်ဆိုတဲ့အကြောင်းကို
ဆိုရအနေနဲ့ဒီ project ဆောင်တဲ့မှာပွင့်လင်းမြင်သာမှုရှိဖို့လိုတယ်ပေါ့ဆိုတော့ဒီသူတို့ယင်းနှီးမြှုပ်နှံမှုကိုဘလို့ incentive တွေဘလို့ခွင့်ရေးတွေပေးထားတယ်ဒီလာယင်းနှီးမြှုပ်နှံတဲ့ company တွေကလည်းဒီ project ကိုဆောင်ရတဲ့အခါမှာ
နေအောင်ကြီးစွမ်းအင်နဲ့ Paragon ကျန်းပြူရေးသားခဲ့သူဦးကိုထေးမင်းလိုင်ကပြောသွားတာပါနောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးပါမယ
်ရုရှားနိုင်ငံကကြားကန့်မှုပေးထားတဲ့ယူကရိန်းနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးများလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကစီးရေးအရရေးယူဆောင်ရွက်သွားဖို့မရှိဘူးလို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရဟာဒီဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥရောပမဟာမိတ်တွေနဲ့အတူတကွရပ်တည်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ကြာသပတေးနေ့အမှားစကားပြောဆိုတဲ့နေရာမှာမကြာခင်ကပြုတ်လွတ်ခဲ့တဲ့ရုရှားရဲ့စစ်စီရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံကိုကျူးကျော်တဲ့လှုပ်ရက်ဆူတဲ့စကားမျိုးမစ္စတာအိုဘားမားကပြောဆိုသွားခြင်းမရှိပါဘူး။ရုရှားကယူကရိန်းနိုင်ငံရဲ့နည်းမြေပိုင်ဆိုင်မှုနဲ့ဂုံတိုက်ခါကိုထပ်ခါတလေလေချိုးဖောက်မှုတွေရှိခဲ့တယ်လို့တော့သမ္မတကပြောပါရယ်။နောက်ပြီးရုရှားအစိုးရအပေါ်ထပ်တိုးတဲ့အရေးယူပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသမ္မတကသတိပေးပြောဆိုသွားပါရယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့သမ္မတဥပမာဟာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့စကားပြောဆိုခဲ့တဲ့အကြောင်းပြောပါရယ်။ပြီးတော့ခေါင်းဆောင်နှစ်ဦးစလုံးဟာဒီပြဿနာကိုတန်တမန်နီးလန့်နဲ့အဖြေရှာဖို့အတွက်ဆုံးဖြတ်ထားတယ်ထားချက်ကိုထပ်မံပြီးတော့ပြောဆိုခဲ့ကြတယ်လို့အင်ဘူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုဟာရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းကိုဝင်ရောက်ပြီးတော့နေဆက်စိတ်ကမ်းမြို့ကိုသိမ်းပိုက်လိုက်တယ်ဆိုတဲ့အကြောင်းပြောဆိုပြီးမကြခင်မှာသမ္မတဥပမာကသတင်းတောက်တွေနဲ့တွေ့ဆုံပြီးတော့အခုလိုစကားပြောဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံအတွင်းအစ္စလာမ်စစ်သွေးကြွတွေသိမ်းပိုက်ထားတဲ့နေမြေတွေပြန်လည်သိမ်းပိုက်နိုင်ရေးဟာဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။အီရန်နဲ့ဆီးရီးယားပြည်ပခါတွေကိုအမျက်တောင်းလုံခြုံရေးအကြံပေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးခြင်းမပြုလုပ်ခင်သမ္မတဥပမာကအင်ပီရောမှာသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အီရန်မှာရှိတဲ့အစ္စလာမ်အစွန်းရောက်တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့သမ္မတဥပမာကပြောကြားလိုက်ပြီးအဲ့ဒီလိုတိုက်ခိုက်မှုဟာစစ်သွေးကြွတွေအတွက်လက်နက်နဲ့တခြားပစ္စည်းတွေဆုံးရှုံးသွားစေတယ်လို့ဆိုပါတယ်။အဲ့ဒီတဲ့ပို့ပြီးတော့စစ်သွေးကြွတွေကိုဘလို့ကင်တွေ့ဖြစ်ရှင်းမယ်ဆိုတဲ့ view ဟာသူ့မှာအဆင်သင့်မရှိသေးဘူးလို့သမ္မတဥပမာကပြောကြားလိုက်တာကြောင့်စီးရီးယားမှာရှိနေတဲ့စစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်မှုတွေမဖြစ်မနေလှုပ်ဆောင်တော့မလားဆိုတော့ထင်မြင်ပြောဆိုမှုတွေကိုအဟန့်တားဖြစ်သွားစေပါတယ်။အစ္စလာမ်စစ်သွေးကြွတွေဟာစီးရီးယားနိုင်ငံမှာခေါလုံစရာနေရာရနေပြီးစီးရီးယားအစိုးရတပ်ဖွဲ့တွေကလည်းသူတို့ထိန်းချုပ်ထားတဲ့နေရာတွေကိုမဝင်နိုင်ကြဘူးလို့သမ္မတဥပမာကပြောပါတယ်။ပြင်ပကနေစစ်သွေးကြွတွေကိုထောက်ပံ့ပေးနေမှုတွေရပ်တန့်ပေးကြဖို့နဲ့ဒီလူတွေဟာဒေသအတွက်ဘလောက်အန္တရာယ်ရှိတယ်ဆိုတော့အတိအမှတ်ပြုလက်ခံကြဖို့လဲသမ္မတဥပမာကပြောကြားသွားပါတယ်။
ကုလသမဂ္ဂရဲ့ညီညာရေးတပ်ဖွဲ့ဝင်43ယောက်ဟာဆီးရီးယားနဲ့အစ္စရေးနိုင်ငံနေဆက်မှာလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးသွားတာကိုခံခဲ့ရပြီးနောက်ထပ်တခြား81ယောက်ဟာဆိုလို့ရှိရင်လည်းနေဆက်ဖြတ်ကျော်တဲ့နေရာအနီးမှာသူတို့ရောက်ရှိနေတဲ့နေရာကနေမထွက်ခွာနိုင်ပဲဖြစ်နေတယ်လို့ကုလသမဂ္ဂကကြာသပတေးနေ့မှာပြောဆိုပါတယ်။ Islamic El Nasra Front Islamic El Nasra တပ်ဦးလို့ခေါ်တဲ့စစ်သွေးကြွအဖွဲ့ဟာဗိုလ်ထူးနေမှာနေဆက်စခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်။ကုလသမဂ္ဂတပ်ဖွဲ့တွေကိုဖမ်းဆီးသွားတဲ့အဖွဲ့ဟာတော့ဘယ်အဖွဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ ဖမ်းဆီးခံလိုက်ရတဲ့ကုလသမဂ္ဂညဉ့်ဉန်းရေးတပ်ဖွဲ့တွေပြန်ပြီးတော့လွတ်မြောက်ဖို့အရေးနဲ့တခြားတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်စေဖို့အတွက်လှုပ်ဆောင်နိုင်တဲ့နည်းလမ်းမှန်သမျှကိုကြိုးပမ်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံအတွင်းတပုံတပ်ဖွဲ့တွေအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေနဲ့အစိုးရတပ်တွေကြားဖြစ်ပွားနေတဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာမကြာခဏဆိုသလိုနေဆက်အထိရောက်လာတတ်ပြီးတော့မော်တာကြီးစံတွေဟာဂိုလန်ကုန်းမြစ်ပချံအစ္စရေးထိန်းချုပ်ထားတဲ့နေဆက်မှာရှိတဲ့ကုလသမဂ္ဂစခန်းနေနာထိကြာလာလိရှိတတ်ပါတယ်ခင်ဗျာ
။အနောက်အာဖရိကတိုက်ကအီဗိုလာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုရပ်တန့်သွားရင်ယောဂါပိုးကူးစက်ကဲ့သို့စုစုပေါင်း 2,000 ကျော်အထိရှိနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အီဗိုလာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ဖို့အတွက် WHO ကအမေရိကန်ဒေါ်လာတန်490ကိုသုံးဆွဲသွားမယ့်အစီအစဉ်ချပြတဲ့အချိန်မှာပဲဂျာတာပရီနီကအခုလိုအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။အီဗိုလာကူးစက်ယောဂါကြောင့်သေဆုံးသူ1550အထိရှိသွားပြီလို့ WHO ကပြောပါတယ်။ယောဂါပိုးကူးစက်မှုအများဆုံးနိုင်ငံတွေဟာလိုင်ဘေးရီးယား၊ဆီယရာလီယွန်းနဲ့ဂီနီနိုင်ငံတို့ဖြစ်ပါတယ်။ယောဂါပိုးကူးစက်ပြန့်ပွားမှုဆက်လက်ဖြစ်ပေါ်နေပေမဲ့လည်းတချို့ဒေသတွေမှာသာစုပြီးဖြစ်နေတယ်လို့ WHO ကပြောပါတယ်။ဂျာတာပရီနီအစောပိုင်းတုန်းကတော့နိုင်ဂျီးရီးယားနိုင်ငံမှာ Ebola virus ပိုးကူးစက်နေသူနောက်ထပ်နှစ်ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်တဲ့အတွက်နိုင်ဂျီးရီးယားနိုင်ငံမှာတင်ယောဂါပိုးကူးစက်သူပေါင်း15ဦးအထိရှိသွားပြီဖြစ်ပါတယ်။ဒီတော့တွင်တရားဝင်ထုတ်လုပ်ခွင့်မရသေးတဲ့ Ebola ကာကွယ်ဆေးကိုလူသားတွေမှာရှေ့သတင်းဘက်ကစပြီးစမ်းသပ်သွားမယ်လို့အမေရိကန်အမျိုးသားကျန်းမာရေးဌာန NIH ကပြောပါတယ်။အခုပြုလုပ်မဲ့ကနအူးစမ်းသပ်မှုဟာဆေးရဲ့လုံခြုံစိတ်ချမှုဘလောက်ရှိလဲဘလောက်အထိအစွမ်းထက်တယ်လဲအရွယ်ရောက်ပြီသူတူအူအနေနဲ့ဒီဆေးကိုဘလို့တုံ့ပြန်တယ်လဲဆိုတာတွေကိုစမ်းသပ်သွားမှာဖြစ်တယ်လို့ NIH ကပြောပါတယ်။ဒီကာဝတ်ဆေးကို NIH အမေရိကန်အမျိုးသားကျန်းမာရေးဌာနနဲ့ဗြိတိန်အခြေစိုက် GlaxoSmithKline ဆေးကုမ္ပဏီတို့ကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါတယ
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံနေပေးနေပါတယ်ရှင
် UAE American အတန်မြန်မာပိုင်းအစီအစဉ်ကနာနခင်နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ် American ပြည်တော်စုဟာနှစ်ပေါင်းအတန်ကြာရှေ့မတူနောက်မဆုတ်တာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေအဆုံးသတ်သွားပြီဖြစ်တဲ့ကမ်ဘောဒီးယားနိုင်ငံနဲ့ပုံမိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးပြုလုပ်လို့တဲ့ဆန္ဒရှိတဲ့အကြောင်းအမေရိကန်ထိပ်တန်းတန်တမန်တို့ကပြောဆိုလိုက်ပါတယ်။ကမ်ဘောဒီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရှိတောင်အာရှရေးရာဆိုင်ရာထိပ်တန်းတန်တမန်စကော့မာဆယ်က VOA ခမာသတင်းဌာနနဲ့ဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောဆိုလိုက်တာပါ။အမေရိကန်အစိုးရဟာကမ်ဘောဒီးယားပြည်သူတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိလိုပါတယ်လို့မစ္စတာမာဆယ်ကပြောဆိုပါတယ်။ကမ်ဘောဒီးယားနိုင်ငံမှာကျွန်တော်တို့ရဲ့အကျိုးစီးပွားတွေရှိပါတယ်အဲ့ဒါကတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့တာယာဝါပြောပြီးတော့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှက်မှုရရှိစေဖို့ကောင်းမွန်တဲ့ပညာရေးစနစ်ဖြစ်စေဖို့စတာတွေဖြစ်ပါတယ်အားလုံးဒီပါဟာကမ်ဘောဒီးယားပြည်သူတွေအတွက်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အားပေးပါတယ်ဘာကြောင့်လဲဆိုတော့ကမ်ဘောဒီးယားနိုင်ငံအောင်မြင်မှုတွေရရှိစေဖို့ဆိုတာကျွန်တော်တို့ရဲ့အကျိုးစီးပွားဖြစ်လို့ပါပဲလို့သူကပြောသွားပါတယ်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုကြီးထွားနေတဲ့အရှေ့အာရှဒေသကိုမကြသေးခင်ကစပြီးတော့အမေရိကန်ပြည်တော်စုကတန်တမာရေးကြိုးပမ်းမှုတွေတိုးမြှင့်ပြီးတော့လှုပ်ဆောင်လာနေတာပါ2013ခုနှစ်ရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းမှာကမ်ဘောဒီးယားနိုင်ငံမှာနိုင်ငံရေးအကြက်တဲတွေနဲ့ကြုံတွေ့ခဲ့ရပါတယ်အတိုက်ခံတွေကရွေးကောက်ပွဲကိုမတမာမှုတွေရှိတယ်ဆိုပြီးတော့ဆွဆွဲတပိတ်မှောက်ကြပါတယ်ပြီးခဲ့တဲ့လအတွင်းကတော့နိုင်ငံရေးသဘောတူညီမှုရရှိခဲ့ပြီးအတိုက်ခံဘက်ကလည်းတပိတ်မှောက်ထားတာကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ
အမေရိကန်ထောက်လိုင်းရေးလေရင်နဲ့တရုတ်တပ်လေရင်တို့ပြီးခဲ့တဲ့သတင်းပတ်အတွင်းအနီးကပြန်တမ်းမှုဖြစ်ပွားခဲ့တာကိုကြည်ချင်းအဖြစ်နှစ်နိုင်ငံအကြားစီရေးရပုံမပူးပေါင်းဆောင်ရွက်မှုရှိဖို့နဲ့လိုက်နာရမယ့်စီမင်းစည်းကမ်းတွေချမှတ်ထားဖို့လိုအပ်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်အမေရိကန်လေရင်ဟာတရုတ်နိုင်ငံတောင်ပိုင်းကဟိုင်နန်ကျွန်းအနီး125မိုင်လောက်အကွာနိုင်ငံတကာလေကြောင်းပိုင်နဲ့အတွင်းပြန်တန်းနေတဲ့အချိန်တရုတ်တပ်လေရင်နဲ့ပြီးခဲ့တဲ့အင်္ဂါနေ့ကထိတ်တက်ရင်ဆိုင်မှုဖြစ်ပွားခဲ့တာလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်တရုတ်တပ်လေရင်ဟာအမေရိကန်လေရင်အောက်က3ချိန်ဖြတ်တန်းခဲ့ပြီးလေရင်အောက်ပိုင်းမှာတက်ထားတဲ့လက်နက်တွေမြင်သာအောင်လဲတရုတ်လေရင်ကလက်ပတ်ပြန်တန်းပြခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကပြောပါတယ်တရုတ်တပ်လေရင်ဟာအမေရိကန်လေရင်တောင်ပိုင်းအနီး5မီတာလောက်အထိကပ်ပြီးတော့ပြန်တန်းခဲ့တယ်လို့လဲဂျွန်ကာဘီကပြောပါတယ်
တောင်ကိုရီးယားနိုင်ငံမှာရှေ့လကျင်းပမဲ့2014ခုနှစ်အာရှအားကစားပွဲတော်ကိုမြောက်ကိုရီးယားနိုင်ငံကအားကစားအဖွဲ့ဘီကိုတရုတ်ပြ တယုတ်ပြအားပေးကြတဲ့အမျိုးသမီးငယ်လေးတွေဆီလွတ်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ပြောဆိုပါတယ်မြောက်ကိုရီးယားရုပ်သံပေါ်ကနေမြောက်ကိုရီးယားအမျိုးသားအိုလံပစ်ကော်မတီရဲ့ဒုတိယသဘာဝတိကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်အစပိုင်းကတော့မြောက်ကိုရီးယားဘက်ကအမျိုးသမီး350ကိုဆီလွတ်ဖို့အတွက်နှစ်နိုင်ငံကြားမှာသဘောတူညီထားခဲ့တာပါ2005ခုနှစ်တုန်းကတော့အင်ချုံမှာပြုလုပ်ခဲ့တဲ့အာရှပြေးခုံပစ်အာကစားပြိုင်ပွဲကိုမြောက်ကိုရီးယားဘက်ကမျိုးသင်းငယ်လေးတွေဆီလွတ်ခဲ့ပူပါတယ်ဒါပေမဲ့ခုအင်ချုံအာကစားပြိုင်ပွဲကိုအာကစားအဖွဲ့တွေတော့တွားရောက်ကြလိမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
တရုတ်ပြည်မှာကြီးရဲ့ policy တွေကိုမကြာခဏဝေဖန်ပြောဆိုလေးရှိတဲ့ထိတ်တန်းဟောင်ကောင်မီဒီယာလုပ်ငန်းရှင်ဂျင်မီလိုင်းရဲ့အိမ်ကိုဟောင်ကောင်အကျင့်ပြည့်ချဆမှုတက်ဖြတ်ရေးအရာရှိတွေကဝင်ရောက်စီးနင်းခဲ့ပါတယ်မစ္စတာလိုင်းအနေနဲ့ဒီမိုကရေစီအရေးလိုလားတဲ့လွတ်တော်အမတ်တွေကိုငွေကြေးထောက်ပံ့ပေးခဲ့တယ်လို့ဟောင်ကောင်သတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ကြာသပတေးနေ့အစောပိုင်းကဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်မစ္စတာလိုင်းကတော့သူ့အနေနဲ့အမအယွင်းလှုပ်ဆောင်ခဲ့ခြင်းမရှိကြောင်းညှင်းဆိုထားပါတယ်နိုင်ငံရေးအရာငွေကြေးထောက်ပံ့လူနာမှုကိုအစိုးရထံတင်ပြရမယ်ဆိုတော့ဥပဒေအရကန့်သက်ထားတာမျိုးဟောင်ကောင်မှာမရှိပါဘူး Direct from Washington The
Voice of America The VOA တောက်ကြနေမနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ Ukraine ရေးကိုတင်ပြပါမယ်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံပိုင်နယ်နမိတ်အတွင်းမှာဝင်ရောက်လှုပ်ရှားနေတယ်လို့ယူကရိန်းအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပြီးဒီကိစ္စအကြောင်းဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးတောင်းဆိုထားတယ်လို့ပြောပါတယ်။ VOA သတင်းတောက် Jeff Caster ရဲ့သတင်းကိုဦးစံမိုးဝေကပြောပြပါမယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းရဲ့အခြေအနေဟာအဆိုးရွားဆုံးအခြေအနေကိုရောက်နေပြီလို့ယူကရိန်းဝန်ကြီးချုပ်အာစနီယက်ဆန်ဂျုတ်ကကြာသပတေးနေ့ Kiev မြို့တော်မှာကျင်းပတဲ့အစိုးရအဖွဲ့အစည်းအဝေးမှာပြောကြလိုက်ပါတယ်
Russia has sent a number of armored
ရုရှားနိုင်ငံကလက်နက်တပ်ဆင်ထားတဲ့တန်ကြာကာယင်တွေတင့်ကားတွေစစ်သားတွေပို့ထားပါတယ်ရုရှားစစ်ဖက်တွေယူကရိန်းမြေပေါ်မှာခြေချနေပြီဆိုတာကျွန်တော်တို့အတည်ပြုနိုင်ပါတယ်ယူကရိန်းအစိုးရတပ်ဖွဲ့တွေအနေနဲ့ရုရှားရဲ့စီမံကုကဲမှုနဲ့လှုပ်ရှားနေတဲ့ပျောက်ကြားသဘုံတွေကိုထိနေပါတယ်ဒါပေမဲ့ရုရှားနိုင်ငံနဲ့ရုရှားစစ်တပ်ကိုခုခံမှုဆိုတာကတော့လုံးဝမလွယ်ပါဘူ
းယူကရိန်းနိုင်ငံအတွင်းကနေရုရှားတပ်တွေလက်နက်တွေပြန်လဲပြီးတော့မယုတ်သိမ်းသည့်ကာလပတ်လုံးအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကတို့အနေနဲ့ရုရှားအပေါ်အရေးယူပိတ်ဆို့မှုတွေကိုတိုးပြီးတော့လှုပ်တင်တယ်လို့လည်းယူကရိန်းဝန်ကြီးချုပ်ကပြောဆိုပါတယ်။ရုရှားစစ်ကြောင်းတစ်ခုယူကရိန်းနယ်စပ်လို့ဆိုတဲ့နေရာကိုရောက်ရှိနေတဲ့ရုပ်သေဓာတ်ပုံတွေကိုရိုက်တာသတင်းဌာနကကြာသပတေးနေ့မှာထုတ်လွှင့်ပြသခဲ့ပါတယ်။ဗိုလ်ထုနေတုန်းကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းနက်စ်မြို့မှာရုရှားလူလာတဲ့ခွဲထွက်ရေးသဘုံဖွဲ့ရဲ့ခေါင်းဆောင်အလက်ဇန်ဒါဇာဟန်ရှန်ကိုကရုရှားစစ်သားတွေယူကရိန်းနိုင်ငံအတွင်းဝင်ပြီးတော့တိုက်ခိုက်နေကြတယ်ဆိုတဲ့ဖြစ်ရပ်ဟာအစ်စ်ဆမ်မဟုတ်ပါဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ Kyiv на западе повторяет о российском военном вторжении, чтобы
လာနေငယ်အတွင်းယူကရိန်းကြီးတပ်ဖွဲ့တွေရဲ့အကြီးအကျယ်ရှုံးနေနေတာကိုတနည်းတစ်ပုံစင်ကြေပေးတဲ့အနေနဲ့ရုရှားစစ်တပ်ကကျူးကျော်ဝင်ရောက်လာနေပြီဆိုပြီးတော့ Kyiv မြို့တော်နဲ့နိုင်ငံရဲ့အနောက်ပိုင်းမှာထပ်ပြီးတော့ပြောဆိုနေတာဖြစ်ပါတယ်။ကျွန်တော်တို့အထက်မှာရုရှားတွေအများပြားရှိနေတယ်ဆိုတာဘယ်တော့မှဘယ်သူကမှဖုံးကွယ်မထားခဲ့ပါဘူး။သူတို့ကသာမကူညီဘူးဆိုရင်ကျွန်တော်တို့အတွက်မလွယ်ပါဘူး။တိုက်ရခတ်ရတဲ့နေရာမှာအခက်ခဲတွေကြုံကြရမှာပါလို့ရုရှားဘာသာနဲ့ပြောဆိုသွားတာပါ။ကြာသပတေးနေ့ယူကရိန်းနိုင်ငံရုပ်တံကနေထုတ်လွှင့်တဲ့ကြေညာချက်မှာတမရပက်ထရိုပိုရိုရှန်ကိုကနိုင်ငံရဲ့အရှေ့ပိုင်းမှာဖြစ်ပွားနေတဲ့အရေးခင်းကိုကင်တွယ်ဆောင်ရွက်ဖို့အတွက်သူ့ရဲ့တူရကီနိုင်ငံကိုတွားရောက်ဖို့ခီးစဉ်ကိုဖျက်သိမ်းလိုက်တယ်လို့ဆိုပါတယ
်။ Шикаторах на сегодняшний день нам пришлось бы очень трудно и сложнее было бы воевать.
ကျွန်တော်အနေနဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအစည်းအဝေးခေါ်ပါမယ်။ပြောင်းလဲသွားတဲ့အခြေအနေကြောင့်ကျွန်တော်တို့ရဲ့အရေးယူဆောင်ရွက်နေတဲ့အစီအစဉ်ကိုတိုးမြှင့်ရပါလိမ့်မယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပျက်နေတဲ့ဆိုးရွားတဲ့အခြေအနေအကြောင်းနိုင်ငံတကာကဆွေးနွေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ဖို့စတင်ပြီးတော့လှုပ်ဆောင်နေပါတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကယူကရိန်းဘာသာနဲ့ပြောကြားသွားတာပါ။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာရုရှားတန်တမန်အန်ဒရီကီလင်ကတော့ရုရှားစစ်သားတွေကနေဆက်ဖြတ်ကျော်ပြီးတော့ယူကရိန်းနိုင်ငံအတွင်းကိုဝင်ရောက်နေတယ်ဆိုတာမဟုတ်ပါဘူးလို့ကြာသပတေးနေ့မှာပြောဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့မှာပဲယူကရိန်းအမျိုးသားလုံခြုံရေးကောင်စီကယူကရိန်းနိုင်ငံရဲ့အရှေ့ပိုင်း Novosovek မြို့အတွင်းမှာရောက်ရှိနေတဲ့တင်ကားကိုရိုက်ပြထားတဲ့ဗီဒီယိုဖိုင်တစ်ခုထုတ်ပြန်လိုက်ပြီးအဲ့ဒီတင်ကားဟာရုရှားပိုင်တင်ကားဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဥဆံမိုးဝေတင်ပြသွားတာပါ။အခုဆက်လက်ပြီးတော့မြန်မာနိုင်ငံသတင်းတပုတ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့အိမ်သုံးနဲ့ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်လျှက်စစ်စွမ်းအင်လိုအပ်ချက်ကြီးမားလာနေချိန်မှာပဲအဲ့ဒီစွမ်းအင်လိုအပ်ချက်ကိုဖြည့်တင်းတဲ့နေရာမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့နေရောင်ခြည်သုံးစွမ်းအင်ဟာလျှက်စစ်ထုတ်ဖို့အတွက်နည်းလမ်းကောင်းတစ်ခုပါလို့ပညာရှင်တွေကထောက်ပြပါတယ်။မြန်မာပြည်မှာအမေရိကန်ယင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုကဒေါ်လာတန်း480ယင်းနှီးမြှုပ်နှံပြီးမဂါဝတ်150ထုတ်နိုင်တဲ့လျက်စစ်တပ်အားပေးဆက်ယုံနှစ်ယုံတိစောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးကြတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံအခြေစိုက် ACO ယင်းနှီးမြှုပ်နှံမှုကုမ္ပဏီကဒေါ်လာတန်း480တန်းနေအောင်ကြီးစွန့်အင်သုံးလျက်စစ်တပ်အားပေးဆက်ယုံနှစ်ယုံမန္တလေးတိုင်းအတွင်းမှာတိစောက်မယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။လျက်စစ်ဝန်ကြီးဌာနနဲ့ပေါင်းပြီးမြင်းညံနဲ့မိထီလာမြို့နယ်တွေမှာ150မဂါဝတ်ထုတ်ပေးနိုင်တဲ့နေအောင်ကြီးသုံးဆက်ယုံတွေကို130စာချုပ်နဲ့လုပ်မယ်လို့ပြောပါတယ်။ဘသူတွေကဘလို့စောက်မလဲဆိုတာကိုကုမ္ပဏီရဲ့ဒုဥက္ကဋ္ဌခရစ်
So Commonwealth Energy looks to develop, operate, and maintain all of their renewable projects. Commonwealth's focus is as an independent power producer.
ကွန်ဘိုကွန်မဏီဟာ renewable energy လို့ခေါ်တဲ့ပြည်ပြိုးမြဲစွမ်းအင် project ကိုတည်ဆောက်မှာပါသူတို့ဟာလျှက်စစ်ထုတ်တဲ့တီးခြားကုမ္ပဏီတစ်ခုဖြစ်ပါတယ်ပြီးသွားရင်တော့သူတို့ကပဲဒီဟာကိုလည်းပတ်လုဆောင်မှာပါ
တဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းပြီးမြန်မာနိုင်ငံရဲ့စွမ်းအင်လိုအပ်ချက်ကိုဖြည့်ပေးနိုင်တဲ့နေအောင်ကြည်သုံးစွမ်းအင်ဆက်ယုံနဲ့ပတ်သက်လို့ American Stony Brook University ကနေအောင်ကြည်သုံးစွမ်းအင်နဲ့ပတ်သက်လို့ဒေါက်တာဘွဲရယူခဲ့တဲ့ကိုထေးမင်းလိုင်ကအခုလိုပြောပါတယ်
ဆိုဗမာပြည်အနေနဲ့ပေါ့နော်အခုတော့ဒါဗမာပြည်ထွက်တက်လာပြီဆိုတော့စွမ်းအင်ရင်းတွေကတော့လိုလာမှာပဲပေါ့စုတော်လို့စဗမာပြည်မှာဒါဒီဗမာပြည်ရဲ့စွမ်းအင်များဆိုတာရေအားလျှက်စစ်ပေါ့နော်ရေအားလျှက်စစ်ကလည်းရနေတယ်ခုနောက်ပိုင်းစွမ်းအင်တွေများလာလို့ရှင်ဒူတွေစွမ်းအင်များလာလို့ရှင်ထုတ်ရမယ့်နည်းပေါင်းမျိုးမျိုးရှိတယ်ပေါ့အဲ့ဒါမှမပြောမယ့်စင်ဒီ solar energy ကထုတ်တာတော့ဒါဟိုတဘာဝပတ်ဝန်းကျင်အတွက်လည်းအကောင်းဆုံးပြီးတော့ဒီ night time time ပြည်ကောင်ဆိုခုလောလောဆယ်ဒီသူတို့ target တွေထားတယ်ပေါ့ဒီ renewable energy ဘလောက်ပါစံကစုစုပေါင်း energy ဘလောက်ကိုရှိရမယ်ဆိုတာ target ပေါ့ဒီ solar farm ကိုလုပ်လိုက်တဲ့အတွက်ဒီဒီပမာပြည့်ဒီ target ကိုလည်းရှေ့စရာရောက်တယ်ပေါ့
ဒီလုပ်ငန်းကိုလုတ်ကင်တဲ့နေရာမှာဆောက်လုပ်ရေးနဲ့ပတ်သက်လို့အလုတ်ကင်400နဲ့အမြဲတမ်းအလုတ်နေရာ100ကိုဖြည့်ဆည်းနိုင်မယ်လို့ ACO အနေနဲ့တွက်ထားပါတယ်မြန်မာလုတ်သားတွေအလုတ်ရနိုင်မှုအခြေအနေနဲ့ပတ်သက်ပြီးကုမ္ပဏီဒုဥက္ကဋ္ဌကအခုလိုပြောပါတယ
် So I'm sure you're aware that you know Myanmar may not have the required skilled people
မြန်မာတို့လည်းသိထားသလိုပါပဲမြန်မာနိုင်ငံမှာလိုအပ်တဲ့ကျွမ်းကျင်သူရှိလို့ရှိရင်ကျွန်တော်တို့ဟာအချိန်တိုင်းတာတစ်ခုအထိတော့ဒေသခံတွေကိုကွန်ဘိုနဲ့အတူအလုတ်လုပ်ဖို့လက်ကျင့်ပေးရမှာပါ
မြန်မာနိုင်ငံသားတွေအလို့ရရှိမှုနဲ့ပတ်သက်လို့အစိုးရအနေနဲ့စီစဉ်ပေးရမှာဖြစ်တယ်လို့နိုင်ငံသားတွေအနေနဲ့လည်းအရေးချင်းတွေဖြည့်တင်းထားရမယ်လို့ကိုထိန်မင်းလိုင်ကအခုလိုပြောပါတယ်
။ project တွေလုပ်တဲ့အချိန်မှာတော့သူတို့အစိုးရကတော့အစိုးရနဲ့ညှိတဲ့အခါမှာပေါ့နော်အစိုးရအနေနဲ့ဒီ project ကိုကိုယ်နိုင်ငံမှာလာဆောက်ဖို့ဒါတဘောတူလိုက်ပြီဆိုရင်တော့သူတို့ဒီညရောအပြင်ဒီပေါ့နော်ထဲပြောလို့ရှိပါတယ်ငါမင်းရဲ့ဒီအလို့သမားဘလောက်ပါဆန်ကဒီနိုင်ငံသားငှားရမယ်ပေါ့ဘလောက်ပါဆန်ကိုတော့ဒီနိုင်ငံသားပညာရှင်ငှားတင်တယ်ပေါ့နော်ဆိုတော့သူတို့ဒီတတ်မှတ်ချက်တွေတော့ညရောအပြင်တော့ထည့်သွင်းလို့ရှိတယ်ပေါ့ဆိုတော့အာဒါပေမဲ့ထည့်သွင်းအစိုးရကပေါ့နော်ကိုထည့်သွင်းသွားပြင်မယ်လေကိုတကယ်ကြီးချင်းရှိတဲ့ပုံမှာအင်ဂျင်နီယာတွေဒီအလုပ်သမားတွေရှိဖို့လေလိုတယ်ပေါ့မရှိလို့ရှင်လဲဒါဒီ solar farm ကိုအောင်မြင်စွာနဲ့ဒါဆောင်ရွက်နိုင်မှာမဟုတ်ဘူးပေါ့ပြီးတော့ကိုအတိမလို့လို့တွေးထင်ရလို့ရှင်ကိုနိုင်ငံအနေနဲ့နောက်ပိုင်းကိုအနေကို solar farm ထောင်ခြင်းနဲ့ဆိုရင်တော့လည်းအဆင်သင့်ဖြစ်တယ်ပေါ့
နောက်ပြီးအစိုးရအနေနဲ့ပြည်သူတွေကိုပွင့်ပွင့်လင်းလင်းစာချုပ်ထဲမှာဘာတွေပါတယ်လျှက်စစ်ကိုဘယ်ဈေးနဲ့ရောင်းမလဲဒေသခံတွေအတွက်အကျိုးခံစား권ဘယ်လောက်ရှိသလဲဆိုတာချပြတင်တယ်လို့ဆက်ပြောပါတယ
်ဆောင်ကြည့်တင်တာပေါ့နော်ဆောင်ကြည့်တင်တာတော့ okay project ကတော့ပြီးဒါပေမဲ့သူတို့ပဲဒီသူတို့အစိုးရနဲ့ပေါ့နော်ဘလို့အစိုးရနဲ့ဒီ project ဆောင်ရတယ်မှာပွင့်လင်းမြင့်တာမှုရှိဖို့လိုတယ်ပေါ့ဆိုတော့ဒီသူတို့ရည်ရွယ်ချက်မှုကိုဘလို့ incentive တွေဘလို့ခွင့်ရည်တွေပေးထားတယ်ဒီလာရည်ရွယ်ချက်နဲ့ company တွေကလည်းဒီ project ကိုဆောင်ရတဲ့အခါမှာပေါ့နော်အခွင့်ရဒီအလို့သမားတွေရဲ့ခွင့်ရည်အစဒီ outreach ခေါ်တာပေါ့အဲဒီ project ရှိတဲ့နေရာမှာရှိတဲ့ဒီပြည်သူလူထုတွေရဲ့အကျိုးဘလို့လုံဆောင်ပေးမယ်စားရတွေကိုပုံမှန်ဒီပွင့်လင်းမြင့်သွားဆိုမရှိအောင်လို့ထုတ်ပြန်ပေးဖို့လိုတယ်ပေါ့ပြီးတော့ဒီသူတို့ရည်ရွယ်ရတဲ့လက်ရှိကိုပဲနှုံနဲ့ရောင်းပေးမလဲအဲ့လိုမျိုးပေါ့အချက်လက်တွေကိုတည်တည်ချာချာထုတ်ပြန်ပေးဖို့လိုတယ်လို့အဲ့လိုထင်ပါတယ်ပေါ့
မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုတွေရှော့ချလိုက်တဲ့အချိန်ကစလို့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာနေတာပါအခုဒီနေရောင်ခြည်သုံးစွမ်းအင်ဆက်ယုံကတော့ American ကုမ္ပဏီကရင်းနှီးမြှုပ်နှံမှာဖြစ်ပြီး Cooperation တွေရဲ့တာဝန်သိမှုတာဝန်ခံမှုစတဲ့ American အစိုးရကချမှတ်ထားတဲ့စံနှုန်းတွေနဲ့အညီလှုပ်ဆောင်ခြင်းရှိမရှိကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာVOA American အသံကအသံဆက်လွှင့်နေပါတယ်အခုဆက်လက်ပြီးအိန်းနီချင်းထိုင်းနိုင်ငံကသတင်းတပုတ်ကိုတင်ပြပေးပါမယ်ထိုင်းနိုင်ငံကန်ချာနာဘူရီခရိုင်အတွင်းက ရာဘာချန်တစ်ခုမှာအလုတ်လုတ်တဲ့မြန်မာနိုင်ငံသားအမျိုးသမီးတို့ဦးနဲ့ကလေးငယ်နှစ်ဦးအသက်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်မြန်မာရွှေပြောင်းအလုတ်သမားတွေကြားမှာလုံခြုံရေးအတွက်စိုးရိမ်မှုတွေကြီးထွားနေပါတယ်။ထိုင်းနိုင်ငံမှာအလုတ်လုတ်နေကြတဲ့ရွှေပြောင်းအလုတ်သမားတွေအသက်ဖြတ်ခံရတာအနိုင်ကျင့်ခံရတဲ့သတင်းတွေဇက်တိုက်ထွက်ပေါ်လာနေတဲ့အထက်မှာအခုနောက်ဆုံးအဖြစ်ပြက်ကတော့ထိုင်းအာဏာပိုင်တွေစုံစမ်းနေပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကန်ချနာပူရီခရိုင်ထုံဖာဖုံမြို့နယ်ဝှေ့ဖိုင်ကျေးရွာအုပ်စုမှာရှိတဲ့ရာဘာချန်တချံမှာအလုပ်လုပ်နေတဲ့မြန်မာလူသမားမိသားစုတွေကကလေးငယ်နှစ်ဦးအပါအဝင်လူသုံးဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အမှုနဲ့ပတ်သက်လို့အခုအခါမှာတော့စုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့လည်းထိုင်းရက်သတင်းစာကဒေသခံအာဏာပိုင်တွေကိုကိုးကားပြီးဖော်ပြခဲ့တာပါ။ထိုင်းနိုင်ငံမှာအခြေစိုက်ပြီးအလုသမားခွင့်ရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကတော့ဗုဒ္ဓဘူးနေ့ကအဖြစ်ပြက်နဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ကျွန်တော်တို့ဒီကန်ချနာပူရီခရိုင်ပေါ့ကျွန်တော်တို့ဒီဖော်ပါဖုံမြို့နယ်ကျွန်တော်တို့ဒီထိုင်းမြန်မာနယ်နဲ့ဆက်နေပြီးအဲ့ဒီမှာရောဘတ်ချန်နဲ့မှာဖြစ်တာ။ရောဘတ်ချန်နဲ့မှာသူ့အမျိုးရောဘတ်ဖြစ်တဲ့ဒီမိသားစုပေါ့သူ့အမျိုးသားကတော်ထဲမှာငါးချာသွားတော့အခုသူ့အမျိုးသားမှာပဲသူ့မိသားစုတည်တာကိုမသိသေးဘူးပေါ့။အဲ့မှာအမျိုးသမီးကကောင်မလေးအသက်24နှစ်ခဲ့သူကလေးနှစ်ယောက်တယောက်ကအကြီးတယောက်က6နှစ်နဲ့အငယ်တယောက်က3နှစ်လို့ပြောတယ်အဓိကတော့ဗျအဲ့ဒီမှာကဒီကျွန်တော်တို့ရောဘတ်ချန်လေးတော်တော်များများရှိနေပြီဆိုတော့အဲ့ရောဘတ်ချန်ထဲမှာဆိုတော့တော်လေးတော့ခေါင်တာပေါ့နော်လူသူဝေးတယ်ဆိုတော့အခုအနေထားရဆိုလို့ရှိရင်တော့ဒီဟိုလူတက်မှုကဘာကြောင့်ဖြစ်တယ်ဆိုတော့တော့ဒါပြောဖို့အမှန်တန်ခက်တယ်ဒါပေမဲ့ဘလူမျိုးအသက်ခံရတယ်ဟိုဆိုတော့အခုဒီဒီသက်ခံကန်ထရာဘူလီဂျက်တာဖွဲ့ရတော့အဲ့ဒါဆစ်ဆင်းရည်ရွယ်မှုတွေတော့ဟိုစတင်ဆောင်ရွက်နေပြီ
မကြသေးခင်လတွေအတွင်းထိုင်းနိုင်ငံမှာအမျိုးသမီးတွေအာဓမ္မပြုကျင့်ခံရတာတပ်ဖြတ်ခံရတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တယ်လို့အခုအမှုမှလည်းအလားတူမတင်ကားစရာအထောက်အထားတွေတွေ့ရပေမဲ့စစ်စစ်ချက်တွေရမှသာအတိအကျပြောနိုင်မယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါရယ်ထိုင်းနိုင်ငံမှာအလုလုကင်နေကြတဲ့ရှေ့ပြောင်းလူသမားတွေအပေါ်အနိုင်ကျင့်မှုတွေတပ်ဖြတ်မှုတွေမကြာခဏဆိုသလိုကြုံနေကြရပြီးကျူးလွန်သူတွေကိုလည်းဖော်ထုတ်နိုင်တာမျိုးတွေမရှိတာကြောင့်စိုးရိမ်စရာကောင်းတယ်လို့လည်းအလုသမားရဲ့လှုပ်ရှားသူဦးထွချစ်ကပြောပြပါရယ
်ဒီလထဲမှာပဲပေါ့နော်ကျွန်တော်တို့ဒီကျွန်တော်ခရိုင်ထဲမှာဆိုလဲကျွန်တော်တပွဲအမျိုးသမီးအသက်16နှစ်အဲ့ဒါကြတော့ဟိုဒီတပွဲချင်းရောက်ရဲအတီးပြူတယ်နောက်ပြီးတော့ဒီပြီးခဲ့တဲ့လထဲမှာလဲကျွန်တော်ဆူရထာနေကျွန်တော်တို့ဒီတငါရွာလေးဒွန်းဆတ်ဆိုတဲ့အဲ့ဒီကြီးရွာလေးတစ်ခုမှာပဲအမျိုးသမီးတစ်ယောက်ကအုပ်စုဖွဲ့ပြီးတော့မရင်းကျင်တာခံခဲ့ရတယ်ဟိုနောက်ပြီးတော့ကျွန်တော်တို့ဒီအဲ့နားမှာဟိုဓညာတိုက်မှုတို့ကျွန်တော်တို့ကိုကြီးလက်ရောက်ဆော်ကားမှုနောက်တစ်ခုကျွန်တော်တို့ပြီးခဲ့တဲ့အပတ်ထဲမှာပဲကျွန်တော်ဖနာခရိုင်မှာလဲတပွဲအယူသားလေးနှစ်ယောက်အဲ့ဒါအမည်မသိအဲ့လိုမျိုးအသက်ခံရလို့ရှိတယ်အဲ့ရကျွန်တော်ထိုင်းနိုင်ငံမှာတော့ဒါတော့ခဏခဏဖြစ်နေတာမျိုးတွေဖြစ်တယ်။နောက်တို့အတွက်ကြောင့်ဆိုလို့ရှိရင်တော့ဒါအမှုမှန်ပေါ်တာဟိုမတွေ့ရဘူး။အဓိကအနေနဲ့တော့ဒီဒေသခံထိုင်းအာဏာပိုင်တွေအနေနဲ့လည်းဟိုမြန်မာရှိတဲ့အလို့သမားတွေဖြစ်တဲ့ကိစ္စလို့ဆိုပြီးတော့ဆိုလို့ရှိရင်တိတ်ပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်မှုတွေအားနည်းတာမျိုးတွေတွေ့ရတယ်။
ထိုင်းနိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းလို့တမတန်းတဲ့ချီအလုလုကင်နေပြီးထိုင်းနိုင်ငံသားတွေမလုလို့တဲ့ညစ်ပတ်တဲ့အလုခက်ခဲတဲ့အလုအနေရများတဲ့အလုတွေမှာလုကင်နေကြရတာပါ။ထိုင်းနိုင်ငံရဲ့အစွန်အဖျားဝေးလံခေါင်တည်တဲ့နေရာတွေမှာတော့ရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေအခြေဆိုင်တာမျိုးတွေမရှိတဲ့အတွက်ရာဇဝတ်အမှုခင်းတွေဖြစ်ပေါ်တိုင်းအမှုမှန်ပေါ်ပေါက်တာမျိုးတွေလည်းမရှိပါဘူးလူအခွင့်ရေးချိုးဖောက်ခံနေရပြီမဲ့တိုင်ကြားဖို့အခက်အခဲရှိတာတွေနစ်နာခြင်းနဲ့ကြေအေးလိုက်ရတာတွေလည်းရှိနေတာပါအခုလဲပြစ်မှုကျူးလွန်သူကိုလိုက်လံရှာဖွေနိုင်ဖို့ကခက်ခဲနေပြီးအဲ့ဒီနေရာကလည်းမြမလူသမားအနှဲငယ်သာအလုလုကင်နေကြတဲ့နေရာလည်းဖြစ်ပါတယ်ရှင်
မအေးမှတရင်ပေးပို့သွားတာပါ VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်စနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ
ကြားချင်ပါလားမြန်မာနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖန်စီထောင်ချခံရတာတရင်တွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမရဥသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါတော့ရှင်ခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554fax number 2392322 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။ တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 ဇန်ဖိုင်နယ်လေးပြပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ကြည့်ပါလိမ့်
ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြစေအခုဆက်လက်ပြီးတော့တင်ပြပေးမှာဘောလုံးသတင်းဖြစ်ပါတယ်ဥရောပချန်ပီယံလိဘောလုံးပွဲတွေမှာလက်ရှိချန်ပီယံရီယယ်မက်ထရီနဲ့ချန်ပီယံလိတကြော့ပြန်လီဗာပူးအသင်းတို့အုပ်စုအဆင့်မှာတွေ့ကြမှာဖြစ်ပါတယ်ချန်ပီယံလိမှာရလက်တိတ်ကောင်းလေးမရှိတဲ့ပရီးမီးယားလိချန်ပီယံမန်စီးတီးကတော့ပွဲချက်တင်နဲ့တွေ့ရမှာပါဒါအပြင် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုလည်းချီးမြှင့်ခဲ့ပြီးဒီစုကိုစီရိုနယ်ဒိုကရသွားပါတယ်ချန်ပီယံလိအုပ်စုအခြေအနေနဲ့ဒီအပေါ်မှာအသင်းတွေရဲ့တုံ့ပြန်ချက်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
2014-2015 ဥရောပ Champions League အုပ်စုပွဲစဉ်တွေကိုမော်နာကိုမှာဂျာတာဘရီနီကပဲမဲခွဲဆုံးဖြတ်လိုက်ပါပြီ
And Pot 1 contains the title holders Real Madrid and the 7 top seeded clubs
မန်ယူဂိုသမားဟောင်းရှမိုက်ကာဂျာမန်တိုက်စစ်မှုဟောင်းရီဒယ်နဲ့ Real ကိုသမားကာစီယက်စ်တို့ကအသင်း32အသင်းကိုမဲနိုင်ပေးခဲ့ကြတာပါအုပ်စု A မှာ La Liga Champion Atletico Madrid Serie A Champion Juventus Greece က Olympiacos နဲ့ Sweden က Malmo အုပ်စုဘီမှာတော့လက်ရှိချန်ပီယံရီယယ်မက်ဒရစ်ချန်ပီယံလိဂ်တကြော့ပြန်လီဗာပူးဆွစ်ဇာလန်က FC ဘာဆယ်လောနဲ့ဘူလ်ဂေးရီးယားကလူဒိုဂိုယက်အသင်းတို့တွေ့ကြမှာပါအုပ်စုစီမှာတော့ဘန်ဖီကာဇနစ်စိန့်ပီတာစဘတ်လီဗာကူဆင်နဲ့မော်နာကိုတို့တအုပ်စုတွေကြပြီးတော့အင်္ဂလန်ကနာမည်ကြီးအာဆနယ်ကတော့ဘိုရူစီယာဒေါ့တမန်ဂလာတာဆာရီနဲ့အန်ဒါလိုက်တို့နဲ့အုပ်စုဒီမှာကစားရမှာပ
ါ FC Bayern München of course FC Bayern München I think
yeah no, definitely
အုပ်စု E ကတော့မရနာအုပ်စုလို့ဆိုရမှာပါဂျမန်ချန်ပီယံဘိုင်မြူနစ်ပရီးမီးယားလိဂ်ချန်ပီယံမန်ချက်စတာစီးတီးအီတလီကရိုမာနဲ့ CSKA မော်စကိုအသင်းတွေအုပ်စုတွေကြတာကြောင့်အုပ်စုအကျက်ဆုံးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်အုပ်စု F မှာတော့ဘာစလိုနာ PSG Ajax နဲ့ Cyprus ကအပေါ်တို့ကစားကြမှာပါ Special One Mourinho ရဲ့ Chelsea ကတော့အုပ်စု G မှာဂျာမနီက Schalke Sporting Club Portugal နဲ့ Slovenia က Maribor နဲ့ကြတာကြောင့်အုပ်စု6နဲ့လို့ဆိုရမှာပါနောက်ဆုံးအုပ်စု H မှာတော့ Porto, Shakhtar Donetsk, Athletic Bilbao နဲ့ Barty Borisov တို့တအုပ်စုတွေကြပါတယ် Liverpool အတွက်တော့ဒါဟာ9နှစ်အကြာမှာ Champions League ကိုပထမဆုံးအကြိမ်ပြန်ကစားတာပါနီးပြား Brendan Rodgers ကတော့ဘသူနဲ့ပဲတွေ့တွေ့ Champions League မှာပြန်ကစားရတဲ့အတွက်စိတ်လှုပ်ရှားစရာကောင်းကြောင်း Anfield မှာ Real နဲ့ကစားမဲ့ပွဲကတော့ထူးခြားတယ်လို့ဆိုပါတယ်ပြီးတော့ဒါဟာ1981ဥရောပဖလားဖိုင်နယ်ရဲ့တကြော့ပြန်မကြေပွဲလေးဖြစ်ပါတယ် Real တိုက်စစ်မှု Ronaldo ကတော
့ C'est ça l'objectif principal que Real Madrid gagner la Ligue des Champions otra vez non comme une équipe
Liverpool နဲ့ကစားရမယ့်ပွဲကတော့ခက်မှာပါရေဘွားအဖြစ်တော့အုပ်စုကမစိုးပါဘူး Real အတွက်ပွဲသိပ်မကြပ်ပါဘူးဒီရာသီမှာလည်းမနစ်ကလိုပဲ Champion ဖြစ်အောင်ကြိုးစားတော့မှာပါခက်တော့ခက်မှာပါဒါပေမဲ့ Real Madrid အနေနဲ့အမြင့်ဆုံးကိုပဲမှန်ပါတယ်
ဥရောပဖလားကို Champions League အနေနဲ့ပုံစံပြောင်းပြီးကျင်းပလာကြတဲ့ကဘယ်တင်းကမှတော့ Champion ဘွဲ့ကိုမကာကွယ်နိုင်သေးပါဘူး။အုပ်စုတွင်းမှာတခြားစိတ်ဝင်စားစရာကောင်းမဲ့ဘွဲ့တွေကတော့ La Liga Champion Atletico Madrid နဲ့ Serie A Champion Juventus, Arsenal နဲ့ Dortmund, Bayern နဲ့ Man City, Barcelona နဲ့ PSG တို့ရဲ့ဘွဲ့တွေပါ။ Bayern နဲ့ Man City တို့ကတော့ဒါဟာ၄နှစ်အတွင်းမှာ၃ကြိမ်တွေ့တာဖြစ်ပြီး Barcelona နဲ့ PSG ကတော့၃နှစ်အတွင်းမှာဒုတိယအကြိမ်တွေ့ကြတာပါ။PSG ဥက္ကဋ္ဌ Nasser El Khelaifi ကတော့
Bien sûr le groupe pas facile on a avec Barcelona Ajax Peru je pense
ဝေရီကလွယ်မယ်လို့တော့ကျွန်တော်မထင်ပါဘူး Zlatan Ibrahimovic ဟာသူ့ရဲ့အသင်းဟောင်းနှစ်သင်းဖြစ်တဲ့ Ajax နဲ့ Barcelona အသင်းတွေနဲ့ကစားရမှာပါဒီနှစ်မှာ Barcelona ကိုနိုင်ဖို့ပိုကောင်းတဲ့အသင်းကျွန်တော်တို့စီမှာရှိတယ်လို့မျှော်လင့်တာပါပဲကျွန်တော်တို့အသင်းကိုကျွန်တော်တို့ဂုဏ်ယူပါတယ်ပြီးတော့တခြားအသင်းတွေကလေးစားတာကိုလည်းတွေ့ရလို့ဂုဏ်ယူမိပါတယ်
Champions League အုပ်စုမဲခွဲရာနဲ့အတူ UEFA ရဲ့တနစ်တာအကောင်းဆုံးစုကိုချီးမြှင့်ခဲ့တာမှာတော့ Real တိုက်စစ်မှု Ronaldo ကရသွားခဲ့ပါတယ
် Le gagnant c'est
Cristiano Ronaldo
I'm really really happy so I have to say thank you to my teammates because without the team individual awards not
ဒီစုကိုရလို့